ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနဇူလိုင်လ31ရက်နေ့အထိထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ် -19 ကိုဆက်သူစုစုပေါင်း 29,985 ယောက်နဲ့သေဆုံးသူက 9,334 ယောက်ရှိပြီးဖြစ်ပါတယ်။မနေ့ကတည်းကထဲကူးစက်သူလူနာသစ်က 4,925 ယောက်ရှိပါတယ်။အမှန်တကယ်နေ့စဉ်ကူးစက်မှုနဲ့သေဆုံးမှုနှုန်းဟာဒီထက်ပိုပြီးတော့များနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုဗစ်ကူးစက်မှုနှုန်းကွင်းဆက်ဖြတ်တောက်နိုင်ရေးနိုင်ငံတွင်းဇူလိုင်လ18ရက်နေ့ကစဩဂုတ်လ1ရက်နေ့အထိရက်ရှည်အစိုးရရုံးပိတ်ရက်တွေကိုနောက်ထပ်သတင်းတစ်ပတ်ထပ်တိုးပြီးတော့သတ်မှတ်လိုက်တယ်လို့ဒီကနေ့ကြေညာပါတယ်။ယောဂကူးစက်မှုနှုန်းကျဆင်းလာတာကြောင့်ယောဂကွင်းဆက်ဖြတ်နိုင်မှုအတွက်အခုလိုရုံးပိတ်ရက်ထပ်တိုးပြီးတော့သတ်မှတ်ကြောင်းစီကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့စစ်ကောင်စီအာဏာသိမ်းယူခဲ့တဲ့6လပြည့်မိန့်ခွန်းအတွင်းမှာပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲယောဂထိန်းချုပ်ဟန်တာရေးနေအိမ်တွင်နေထိုင်ရေး Stay at Home အစီအစဉ်မှာအကျုံးဝင်လာတဲ့မြို့နယ်က108မြို့နယ်ရှိပါတယ်။လက်ရှိမှာဆေးရုံသုံးအောက်ဆီဂျင်ဆေးဝါးနဲ့ဆေးပစ္စည်းတွေအလုံးအလောက်မရှိပဲဆေးတွေကိုလည်းဈေးကြီးပေးပြီးတော့ဝယ်ယူနေကြရပြီးယောဂပိုကုဆက်ခံထားရသူတွေကိုပြုစုကုသရေးအပိုင်းမှာလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်ရှင်။